ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်ကသဘောတူထားတဲ့အီရန်နျူကလ িয়ার ဆိုင်ရာစာချုပ်မှာအမေရိကန်ပြန်လည်ပါဝင်လာရေး၅ချိန်မြောက်ဆွေးနွေးမှုတွေအော်စတြီးယားနိုင်ငံဗီယက်နမ်မြို့မှာအင်္ဂါနေ့ကစတင်လိုက်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုနောက်ထပ်တစ်လစောင့်ကြည့်အကဲခတ်ဖို့ကုလသမဂ္ဂအနုမြူစွမ်းအင်အေဂျင်စီ IAEA နဲ့သဘောတူညီမှုရခဲ့ပြီးနောက်တစ်ရက်မှာပဲဆွေးနွေးမှုတွေပြန်ဆက်လိုက်တာပါ။ဆွေးနွေးမှုတွေမှာအမေရိကန်ကတိုက်ရိုက်ပါဝင်မှုမရှိပေမဲ့ပြီးခဲ့တဲ့ဆွေးနွေးမှုတွေအတွင်းအမေရိကန်ရဲ့ယူရန်နိုင်ငံဆိုင်ရာအထူးကူဆဲရော့မာလီဟာဗီယက်နမ်မြို့မှာရှိနေပြီးဆွေးနွေးပွဲမှာပါဝင်ကြတဲ့ဗြိတိန်ပြင်သစ်ဂျာမနီရုရှားတရုတ်နိုင်ငံတွေကကိုယ်စားလှယ်နဲ့ဆက်ဆံပြောဆိုနေတာဖြစ်ပါတယ်။ရုရှားကိုယ်စားမီခိုင်အူရီယာနော့ဖ်ကတော့ဆုံးဖြတ်ချက်တရရရှိဖို့နှိစက်နေပြီးဗီယက်နမ်မြို့ကဆွေးနွေးမှုတွေဟာဒီကြိမ်နောက်ဆုံးဖြစ်နိုင်တယ်လို့လည်းလုပ်ငန်းအကောင့်တွေပေါ်ရေးပူးတွဲကော်မရှင်ရဲ့အင်္ဂါနေ့စီးပွဲအပြီးမှာပြောဆိုလိုက်တာပါ။ဤရန်ကိုစေဒုတိယနိုင်ငံခြားရေးဝန်ကြီးအဘက်အကာချီကလည်းပြီးခဲ့တဲ့ဆွေးနွေးမှု၄ချိန်အတွင်းတိုးတက်မှုတွေရှိခဲ့ပြီးဒီချိန်ဟာနောက်ဆုံးဖြစ်မယ်လို့မျှော်လင့်ကြောင်းဤရန်နိုင်ငံပိုင်းညွှန်ပြသံကြားကိုပြောဆိုထားပါတယ်။အမေရိကန်ထုကိုစေမာလီကတော့ပြီးခဲ့တဲ့ဆွေးနွေးမှုတွေဟာတိုးတက်မှုတွေနဲ့အတိပ္ပယ်ရှိတဲ့အကြောင်းပြောဆိုခဲ့ပေမဲ့လုံခြုံရေးအများအပြားကြန့်ရှိနေသေးတဲ့အကြောင်းလဲတင်းလာနေတော့မှာပဲပြောဆိုထားပါတယ်။